ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်ကတန်းလွဲရွာမှာကျေးရွာကိုမင်းညတကောင်အချိန်လောက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်တာခံခဲ့ရပြီးဒေသခံတွေအများအပြားတေကြေထိတိုက်ခဲ့ရတယ်လို့ရခိုင်စီရဲ့လေလာဆောင်ကြည့်သူတူကပြောပါတယ
်မင်းညကပေါ့နော်မင်းညကနေပြည်တော်ဒီတောင်ကုန်းမြို့နယ်တန်းလွဲစံပြကျေးရွာကြီးကိုညီစစ်တနာကြီးဂျိုစစ်တနာကြီးနေနေလောက်မှာအဲ့စစ်ကောင်စီဘက်ကဒက်ဖိုက်တာနဲ့နေပြီးလာပြီးပုံကျေတာပုံကျေတော့ချက်ချင်းအဲ့ကြားတဲ့နေရာမှာပွေရှင်ပြီးတော့စင်ငွေရောက်စင်ငွေရောက်တို့တည်တော့တယ်နောက်ထပ်တစ်စေဝန်းကျင်လောက်တော့ရဲ့ဇာယာရှိတော့တယ်အဓိကအဲ့တစ်စေဝန်းကျင်တန်ရာရှိတဲ့အခြေကဇာယာပြည့်ဆန်တဲ့လူက6ယောက်ရှိတယ်
လက်ရှိပုံကျက်ခံရတဲ့တန်းလွဲရွာမှာကြီးွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီလေကြောင်းကပုံကျက်ခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့မှုပါတယ်။ဒီအပိုင်းအတွင်းမှာပဲတောင်ကုန်းမြို့နယ်ကကင်းတောင်ကြီးွာကိုစစ်ကောင်စီလေကြောင်းကနေပုံကျက်ခဲ့တာကြောင့်အရက်သား4ဦးသေဆုံးပြီးတော့10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေကြားရင်းဆိုင်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အေအေတပ်ဖွဲ့ကဝန်းရံပိတ်ဆို့ထားပြီးစစ်ကောင်စီကလည်းအနီးအနားကျေးရွာတွေကိုလေကြောင်းကတိုက်ခတ်နေတယ်လို့ဒေသခံစီစောင့်ကြည့်သူကပြောပါတယ်
။တောင်ကုန်းကလည်းဘာလို့ခဏခဏဘုံလာကြည့်လဲဆိုတော့အဲ့တောင်ကုန်းစကားဆိုင်ဟိုပေါ်နော်ဘူဟာတမဘောငါကနေပြီးရင်သူတို့နေပြီးရင်အဲ့လက်အောက်ခံတရန်တွေပါဝင်တောင်ကုန်းတမျိုးနေလုံးဝရှိတဲ့ဒီစကားသာတက်စခန်းတွေကိုအေကနေပြင်ချိုးဆိုင်ဆိုင်တိုက်ခိုက်ဖို့အတွက်အကုန်လုံးကိုဝိုင်းရပိုက်ဆိုထားအတွက်သူတို့ကနေပြင်ဒီအေရအလုံးဝရနဲ့သူတို့တက်စခန်းတွေကိုဝင်ပြင်ချိုးဆိုင်မဆန်နိုင်အောင်အတွက်ဘေးမှာရှိတဲ့ကျဲလဲရွာတွေကိုအေရှိတဲ့အထံနဲ့သူတို့ကနေပြင်ကောက်ချက်ချပြင်ဒီလိုပြည်သူလူထုတွေကိုအလန်းရအောင်အေတက်ဖွဲ့ဝင်တွေရှိနေပြအောင်ဆိုတော့ဒီစက်တင်နဲ့အများအားဖြင့်ဒီလိုလေကြောင်းကနေပြီးပုံကျင်းနေတာဖြစ်တဲ့သူတို့က
ရခိုင်ပြည်နယ်မှာအေအေဖွဲ့နဲ့တိုက်ပွဲတွေအတွင်နယ်မြေအများပြားလက်လွတ်ဆုံးရှုံးထားတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာနေတာပါမနေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းခေရမန်ကျေးရွာကိုစစ်ကောင်စီလေကြောင်းကပုံကျက်ခဲ့တာကြောင့်အရဲသား2ယောက်သေဆုံးပြီး3ယောက်ဒဏ်ရာရရှိခဲ့ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်တော်နဲ့အမ်းမြို့နယ်တွေကိုအာရခတပ်တော်အေအေဘက်ကထိုးစစ်ဆင်တိုက်ခတ်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ကစစ်ကောင်စီရဲ့မဲတောင်ဗျူဟာကုန်းနဲ့အနီးအနားကတက်စကန်အားလုံးကိုမနေ့ကညနေပိုင်းကအာရခတပ်တော်အေအေဘက်ကသိမ်းပိုက်လိုက်ပြီးလက်နက်ခဲယံအမြောက်များသိမ်းဆီးရမိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ